၎င်းနိုင်အထက်ပိုင်းအင်းတော်မျိုးကဟဲရွာကိုဒီဇင်ဘာ4ရက်အင်္ဂါနေ့မှာစစ်ကောင်စီကရဟတ်ရှင်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာပါ။တိုက်ပွဲဖြစ်ပွားတာမရှိပဲပြစ်ခတ်တိုက်ခိုက်တာလို့အင်းတော်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကအခုလိုပြောပါတယ်
။တိုက်ပွဲဖြစ်နေတာမအင်းမဆက်တိုက်ပွဲဖြစ်တာမဟုတ်ဘူး။အဲဒီစစ်ကောင်စီကမဆင်မဆင်နဲ့ပေါ့ရဟတ်ရှင်တွေအလုံးနာပြစ်တာပါ။အဲဒီတော့လူတော်နေပြစ်ခတ်မှုရှိတဲ့အဲဒီမှာအင်တဟင်းနော်မလေးပုံချောင်းလေးမဲဖြစ်သွားတယ်ပေါ့
ဒီဇင်ဘာ3ရက်နေ့လယ်ပိုင်းနဲ့ညပိုင်းမှာစစ်ကောင်စီရင်နန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေက3ချိန်မိုင်းဆွဲတိုက်ခိုက်ခဲ့ပြီးတဲ့နောက်ကဲဟဲရွာအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့ရှိနိုင်တယ်ဆိုပြီးယူဆတဲ့အတွက်အခုလိုနယ်မြေရှင်းလင်းပြီးလေကြောင်းကနေပြစ်ခတ်တာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကထင်မြင်နေကြပါတယ်အခုလိုပြစ်ခတ်တာကြောင့်ကဲဟဲရွာသူအမျိုးသမီးတေဆုံးပြီးတဦးတန်ရန်ရရှိတယ်လို့ကဲဟဲရွာသားတို့ကအခုလိုပြောပါတယ
်အခုကရွာကိုလည်းပြစ်ပြီးပြစ်တာပြဘာလို့လဲဆိုတော့ကျွန်တော်ဒီကစေးရွာကတော့အာတီတန်ရဲ့တီတန်ဘက်ကလည်းဘူးတုံးချက်ပြတကယ်မင်းနိုင်ဖြစ်နေတယ်။ဒါပြီးတော့ဒီပုံတော့ဒီတင်းတော်ကနေကျွန်တော်တို့ပွားလို့ရှိနေတယ်တီတန်ဘက်ကတော့သူတို့ရဲ့တကယ်ရင်းနှီးစင်းနေတကယ်မင်းပွားနေရဆိုသူတို့ရှင်းလင်းလုပ်တာနဲ့တွေ့ကြ။ပြေသွားတော့ပြေသွားတော့ရောက်ပြီလေ။နောက်ပြတော့တော့ပေါင်ဖြစ်သွားတယ်ကြာ။လူတင်းကြီးကြီးလေ။တော့ကိုယ်ကမိသားမိသားကတော့ပြင်းနေကြတယ်ကြာ။ကျိုးရောတချို့ရောဆောင်ကြတယ်တချို့ကြတော့လေဒီတော့ဆန်းရောက်သွားတော့ဟိုဘောတော့ဒီကြတော့သိနေအောင်ဆိုလို့ဒီလိုပါလို့ရှိကြတယ်ဒါကျွန်တော်တို့ကြောအကုန်ဆောင်ပေါ့
ကဲဟဲရွာဟာအင်ဂျီ80လောက်တာရှိတဲ့ကြီးရွာကလေးတရွာဖြစ်ပြီးလွန်ခဲ့တဲ့3လလောက်ခရဲကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့အပြန်အလှန်တိုက်ခတ်တာတွေဖြစ်ခဲ့ပြီးစစ်ကောင်စီဘက်ကအကြမ်းဆုံးရှိခဲ့ပါတယ်ခင်ဗျာ